ကျပနိုင်ငံမှာ MicroDS Channel ကိုတမရဖြစ်နဲ့တမရတစ်ဖြစ်နဲ့ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကမ္မနစ်ကျူဘာနိုင်ငံမှာပထမဆုံးချိန်ဖြစ်တဲ့ Castrometer ဆိုရင်မဟုတ်တဲ့သူတယောက်တမရဖြစ်လာပါပြီ။အသက်58နှစ်ရှိပြီဖြစ်တဲ့ DS Channel ကို9နှစ်တမရတက်တန်းအတွက်ပြိုင်ဘက်မရှိဘဲရွေးချယ်လိုက်တာပါ။အစိုးရခေါင်းဆောင်ပိုင်းအပြောင်းလဲတွေဖြစ်လာဖို့အတွက်အချိန်တော်ကြာကလေးကမျှော်လင့်ထားကြပေမဲ့လည်းကြီးကြီးမားမားအပြောင်းလဲတွေဖြစ်မယ်လို့တော့မျှော်လင့်မထားပါဘူး။ Chatterbury နေမှာတမရဖြစ်နဲ့ကျန်းသက်စာချင်းဆိုခဲ့တဲ့ DS Channel ကသူဟာ Castro ရဲ့ Social Tolerance ကိုဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။တမရရောကက်စထရိုရဲ့လက်ရုံးအဖြစ်နဲ့ကာလကြာရှည်တာဝန်ယူခဲ့တဲ့ဒုတမရဟောင်း DS Channel ဟာအယူဝါဒဆွဲသိပ်ပြင်းထန်မှုမရဘဲအခုအနားယူသွားတဲ့ Cuba Tolerance ခေါင်းဆောင်တွေနေရာမှာအစားထိုးဖို့အတွက်လက်ခံနိုင်လောက်ရှိသူလည်းဖြစ်ပါတယ်။တမရတင်ဟာ9နှစ်တမရတက်တန်း2ချိန်တာဝန်ယူခဲ့ပြီးဖြစ်တဲ့ Raul Castro နေရာမှာတာဝန်ယူရမှာပါ။လက်ရှိတမရရဲ့အကိုဖြစ်သူ Fidel Castro ကတော့1959ခုနှစ်ကျူဘာလက်နက်တော်လိုင်းနောက်ပိုင်းဝန်ကြီးချုပ်နဲ့တမရတွေဖြစ်တာဝန်ယူခဲ့ပြီးချမ်းမရမကောင်းတဲ့အတွက်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့တာပါ။သူ့ကိုတမရတာဝန်လွှဲပေးခဲ့ပေမဲ့ Raul Castro နဲ့တခြားတော်လိုင်းခေါင်းဆောင်တွေကပါတီမှာသူတို့အာဏာကိုဆက်ပြီးဆောက်ကန်ချမယ်လို့မျှော်လင့်ရပါတယ်။ကွန်မြူနစ်ပါတီမှာ Castro ကပဲခေါင်းဆောင်တာဝန်ကိုယူထားမှာပါ။ဒါပေမဲ့သူ့ရဲ့ပါတီခေါင်းဆောင်နေရာကို DS Channel တမရတာဝန်2နှစ်လောက်ယူပြီးချိန်မှာရလာနိုင်ပါတယ်လို့လည်း Castro ကလွှတ်တော်မှာပြောကြားခဲ့ပါတယ်။